နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှုကိုဟောင်ကောင်ကပြည်ဝင်ခွင့်မပေးခဲ့ကြောင်း HRW ကတင်းနှင်းကနေဒီမှာပြောပါတယ်အဖွဲ့ရဲ့ World Report 2020အစဉ်ကန်စာထုတ်ပြန်မှုအတွက်ဟောင်ကောင်ကိုတွားရောက်တဲ့အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကက်နက်ရူသ်ဟောင်ကောင်နိုင်ငံတကာလေးစိတ်ကိုတင်းနှင်းကနေနေ့ကဆက်ရောက်လာချိန်မှာပြည်ဝင်ခွင့်ညှင်းပယ်ခံရတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့သူကိုဘာကြောင့်ပြည်ဝင်ခွင့်မပေးတယ်လဲဆိုတာကိုတော့လူ့အမှုကြီးကြပ်ရေးတာဝန်ရှိသူတွေကမပြောတဲ့အကြောင်းလဲ HRW ကပြောဆိုထားပါတယ်။လူ့အခွင့်အရေးကိုထိမ့်သိမ်းရေးနိုင်ငံတကာရဲ့ကြိုးပမ်းအားထုတ်မှုအပေါ်တရုတ်အစိုးရဘက်ကပိုပြီးအားထည်တိုက်ခိုက်နေတာပေါ်လွင်စေဖို့မျှော်လင့်တဲ့အကြောင်းသူ့ကိုပြည်ဝင်ခွင့်မပေးတာဟာဆိုရင်ဒီပြဿနာကိုထင်ထင်ရှားရှားဖော်ပြလိုက်တာဖြစ်တယ်လို့လဲပြည်ဝင်ခွင့်ညှင်းပယ်ခံခဲ့ရတဲ့ Ruth ကပြောဆိုပါတယ် HRW ကဇန်နဝါရီလ15ရက်နေ့မှာအစည်းအဝေးခန်းစာထုတ်ပြန်ဖို့စီစဉ်ထားတာပါစာမျက်နှာ652မျက်နှာပါအစည်းအဝေးခန်းစာမှာရေးထားတဲ့ Ruth ရဲ့အမှားစာမှာတော့လူ့ခွင့်ရေးထိမ့်သိမ်းဆောင်ရွက်ရေးကမ္ဘာလုံးဆိုင်ရာစနစ်အပေါ်တရုတ်အစိုးရဘက်ကပြင်းပြထန်ထန်ထိုးနှက်တိုက်ခိုက်နေတယ်လို့သတိပေးထားတာပါအခုတော့ဒီအစီအစဉ်ခါစားကိုဇန်နဝါရီလ14ရက်နေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာထုတ်ပြန်မယ်လို့လည်းအဖွဲ့ကပြောဆိုထားပါတယ်